ပါကစ္စတန်နိုင်ငံဆိုင်ရာအိန္ဒိယသံမကြီးကိုပါကစ္စတန်အစိုးရကမောင်းထုတ်လိုက်တာလေအငင်းပွားကက်ရှမီးယားဒေသနဲ့ပတ်သက်ပြီးနှစ်နိုင်ငံဆက်ဆံရေးရိုးရင်းပြတ်ကြားလာနေခြင်းတန်တမာဆက်ဆံရေးကုန်သွယ်မှုဆက်ဆံရေးတို့အစင်းစော့ချခဲ့ပြီးနိုင်ငံပိုင်းအတွင်းမှာပဲအိန္ဒိယသံမကြီးကိုပါကစ္စတန်ကအခုလိုမောင်းထုတ်လိုက်တာပါအိန္ဒိယနိုင်ငံဆိုင်ရာပါကစ္စတန်သံမအဖြစ်ရွေးချယ်ထားသူကလည်းစစ်ထုတ်တော့မှာမဟုတ်ဘူးလို့အိန္ဒိယအစိုးရကိုအကြောင်းကြားထားပြီးဖြစ်တယ်လို့ပါကစ္စတန်နိုင်ငံသားရဲ့ယုံမှကြီးညာပါတယ်အစိုးရဘက်ကြီးညာချက်မှာတော့အိန္ဒိယအစိုးရတဖက်တန်းနဲ့တရားမဝင်လုပ်ရတွေကြောင့်အိန္ဒိယနဲ့ဗန်ဒမန်ရေးကုံတွယ်ရေးအဆင်ချော့ဖို့ပါကစ္စတန်နိုင်ငံအရဖက်စစ်ဖက်ထိတ်တန်းခေါင်းဆောင်တွေပါဝင်တဲ့အမျိုးသားလူမျိုးရေးကောင်စီအရေးပေါ်အစည်းအဝေးကဆုံးဖြတ်ခဲ့ကြောင်းဖော်ပြထားပါတယ်အိန္ဒိယနဲ့ထားရှိရဲ့နှစ်နိုင်ငံအစည်းအဝေးတွေကိုပြန်လည်သုံးသပ်ပြီးကက်ရှမီးယားကိစ္စကိုလူမျိုးရေးကောင်စီပါဝင်ကုလသမဂ္ဂအထိတင်ပြမှာဖြစ်တယ်လို့ပါကစ္စတန်ကဆိုပါတယ်ဂျမူးနဲ့ကက်ရှမီးယားနယ်တို့ကို1949ဖွဲ့စည်းပုံအရခွင့်ပြုထားတဲ့နိုင်ငံရေးစီရေးဆက်သွယ်ရေးအမှတ်ပကိုပိုင်အုပ်ချုပ်ခွင့်ကိုအိန္ဒိယဟိန္ဒူအမျိုးသားရေးဝါဒီအစိုးရကကြာစုပြင်းကြီးကပယ်ချလိုက်ကြပါအမေရိကန်နိုင်ငံသားရေးကြောက်ခွင့်ရတာတော့ကက်ရှမီးယားပြည်နယ်ကိုအနိကဆုံးကြည့်နေတယ်လို့တနင်္လာနေ့မှာပြောကြားထားပါတယ်